ဒီသတင်းပတ်ထဲကျင်းပတဲ့ EU ဥရောပသမဂ္ဂနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးကိုတက်ရောက်ခဲ့တဲ့ Austria နဲ့ Belgium နိုင်ငံခြားရေးဝန်ကြီးနှစ်ဦးမှာ COVID-19 ကူးစက်မှုရှိကြောင်းတွေ့ရတဲ့အတွက်ဒီအစည်းအဝေးဟာရေရောဂါကူးစက်မှုရှိစေတဲ့ပွဲတစ်ပွဲဖြစ်လာနိုင်ပါတယ်။ Austria နိုင်ငံခြားရေးဝန်ကြီး Alexander Schellenberg ဟာ Belgium နိုင်ငံခြားရေးဝန်ကြီး Sophie Wilmes နဲ့တနင်္လာနေ့ Luxembourg မှာကျင်းပတဲ့ EU နိုင်ငံခြားရေးကောင်စီဆွေးနွေးပွဲမှာမနက်စာ 7:00 ချိန်ဘေဂျင်းအတူရှင်ထိုင်ခဲ့ကြကြောင်းနဲ့ဒီပွဲကနေဝင်ကြီးရှန်လန်ဘတ်ဒီယောဂါကူးဆက်ခံရတာဖြစ်နိုင်ကြောင်းဩစတြီးယားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။ဝင်ကြီးမှဒီယောဂါလက္ခဏာပြတာမတွေ့ရဘဲပုံမှန်ဆစ်ဆင်းမှုလုပ်ရကနေအကူးဆက်ခံရကြောင်းတွေ့ခဲ့တာလို့လည်းပြောပါတယ်။ဘယ်လ်ဂျီယံနိုင်ငံခြားရေးဝန်ကြီးဝယ်မက်စ်ကတော့ဒီယောဂါလက္ခဏာပြနေတယ်လို့တန်တရာရှိတဲ့အတွက်တိကျခွဲနေပြီးနောက်တနေ့မှပဲအကူးဆက်ခံရကြောင်းစမ်းသပ်အတည်ပြုချက်ရခဲ့တာလို့ပြောပါတယ်။ဂျာမနီနိုင်ငံခြားရေးဝန်ကြီးဟိုက်ကိုမတ်ကတော့ဒီယောဂါကူးစက်မှုမရှိကြောင်းနဲ့ဩစတြီးယားနိုင်ငံခြားရေးဝန်ကြီးနဲ့အနီးကပ်ထိတွေ့မှုမရှိကြောင်းနဲ့ဂျာမနီနိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ဆွီဒင်နိုင်ငံခြားရေးဝန်ကြီးကတော့ဒီဓာတ်ခွဲဆန့်သက်တဲ့အဖြစ်မရမချင်းတိကျခွဲပြီးနေထိုင်မှာဖြစ်ကြောင်းပြောပါတယ်။ပြင်သစ်နိုင်ငံခြားရေးဝန်ကြီးကတော့အခုအယ်ဂျီးရီးယားခီးစင်ကိုတွားရောက်နေတာဖြစ်ပြီးကျက်သက်ပြင်းနဲ့ဓာတ်ခွဲဆန့်သက်မှုကနေအကူးဆက်မခံရကြောင်းအတည်ပြုနိုင်ခဲ့တယ်လို့ပြောပါတယ်။